This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့ကနေကြင်ဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဥစွာပထမနှုတ်ခွန်းဆက်တာအပ်ပါတယ်ဒီကနေ့2025ခုနှစ်မေလ1ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းထုတ်လွှင့်မှုအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးပါတော့မရှင်ပထမဥစွာဗီဒီယိုအန်ယူဂျီစီးရီးသတင်းကောင်းနှုတ်ချက်တွေကိုလူဦးနိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင
်။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး2025ခုနှစ်မေလ1ရက်နေ့ညပိုင်းမှာတင်ပြပေးမယ်။ Radio NUG ရဲ့စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားတော့မှာဖြစ်ပါရယ်ခင်ဗျာ။ကျွန်တော်ကတော့လူဦးနိုင်ပါ။အခုပထမဆုံးတစ်ပုဒ်အနေနဲ့အကြမ်းဖက်စစ်တပ်ဟာအရဲသားပြည်သူများအပေါ်ခွဲခြားမှုမရှိတဲ့လေကြောင်းနဲ့လက်နက်ကြီးတိုက်ခိုက်မှုများပြုလုပ်ခြင်းနဲ့၎င်းတို့ရဲ့အမေရိကန်နျူကလ িয়ার စွမ်းအင်စီမံကိန်းဖွံ့ဖြိုးရေးတို့ကပုံမူအာရုံစိုက်နေစေဖြစ်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာ2026ခုနှစ်နျူကလ িয়ার လက်နက်များမပြန့်ပွားရေးစာချုပ်ဝင်နိုင်ငံများရဲ့ပြန်လည်သုံးသပ်ရေးညှိနှိုင်းခံအတွက်ပြင်ဆင်ရေးကော်မတီတတိယအကြိမ်မြောက်အစည်းအဝေးမှာတယ်မကြီးဦးကျော်မိုးထွန်းကအခုလိုပြောကြားထားပါတယ်။ပြီးခဲ့တဲ့လကမြန်မာနိုင်ငံမှာလှုပ်ခတ်ခဲ့တဲ့ဖြတ်အားမြင့်ငန်လင်ဘီအန်ဒီရဲ့ပြီးတဲ့နောက်မှာပင်အကြံဖက်စစ်တပ်ဟာအရသာပြည်သူများအပေါ်ခွဲခြားမှုမရှိတဲ့လေကြောင်းနဲ့လက်နက်ကြီးတိုက်ခိုက်မှုများပြုလုပ်ခြင်းနဲ့၎င်းတို့ရဲ့အမေရိကန်နျူကလ িয়ার စွမ်းအင်စီမံကိန်းဖွံ့ဖြိုးရေးတို့ကပုံမူအာရုံစိုက်နေစေဖြစ်ကြောင်းဒေသတွင်းနဲ့အပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့ပူးပေါင်းဆောင်ရွက်မှုမရှိတဲ့အပြည်ပြည်ဆိုင်ရာဥပဒေများကိုလေးစားလိုက်နာမှုမရှိတဲ့အကြံဖက်စစ်အုပ်စုဟာနျူကလ িয়ার လက်နက်များမပြန့်ပွားရေးစာချုပ်ရဲ့အပိုက်၃အရာအပြည်ပြည်ဆိုင်ရာအနုမြူစွမ်းအင် Agency IAEA နဲ့လည်းရိုးသားစွာပူးပေါင်းဆောင်ရွက်မှုရှိမည်မဟုတ်ပါကြောင်းတန်မကြီးကပြောပါတယ်။ငလင်ပေးအလွန်လူသားချင်းစာနာမှုအကူအညီပေးမှုကိုလက်နက်အဖြစ်အသုံးချတဲ့အကြံပေးစစ်အုပ်စုဟာနျူကလ িয়ার နည်းပညာကိုလည်းလက်နက်အဖြစ်အသုံးချမိတာဖြစ်ကြောင်းတန်မကြီးကထပ်အောင်ပြောကြားထားပါတယ်။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာ2026ခုနှစ်နျူကလ িয়ার လက်နက်များမှပြန့်ပွားရေးစာချုပ်ဝင်နိုင်ငံများရဲ့ပြန်လည်သုံးသပ်ရေးညှိနှိုင်းခံကို2025ခုနှစ်ဧပြီလ28ရက်နေ့မှမေလ9ရက်နေ့အထိကျင်းပပြုလုပ်လျက်ရှိရာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မကြီးဦးကျော်မိုးထွန်းဦးဆောင်နဲ့မြန်မာကိုယ်စားလှယ်အဖွဲ့တက်ရောက်လျက်ရှိတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီရေပြူမြို့နယ်နဘူးလေဒေသမှာဖြစ်ပွားတဲ့တိုက်ပွဲမှာစစ်သား၈ဦးထက်မနည်းသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းတဝဲခရိုင်ရေပြူမြို့နယ်နဘူးလေဒေသမှာဖြစ်တဲ့တိုက်ပွဲမှာစစ်သား၈ဦးထက်မနည်းသေဆုံးသွားတယ်လို့ရေပြူမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ရေပြူမြို့နယ်နဘူးလေဒေသလေးရှောင်ကျေးရွာခြေတော်ရာတောင်ချီအနီးတဝဲအထူးစီးပွားရေးစုံဘက်စစ်ကြောင်းထိုးလာတဲ့အကြမ်းဖက်စစ်တပ်စစ်ကြောင်းကိုပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေဧပြီလ24ရက်နေ့မနက်7နာရီခန့်ကတိုက်ခိုက်ခဲ့ရမှာအပြန်အလှန်ပစ်ခတ်တိုက်ပွဲဖြစ်ပွားခဲ့ပြီးတော့စစ်သား၈ဦးထက်မနည်းသေဆုံးကအများအပြားဒဏ်ရာရသွားတာလို့ဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုကိုရေပြူမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့တဝဲပြည်သူ့လွမြောက်ရေးတပ် TPLF ကတာဂရာစစ်ကြောင်းတဝဲခရိုင်အမှတ်1တပ်ရင်းT1 ဒေါနာစစ်ကြောင်း3 KBDF တပ်ခွဲ4တပ်ခွဲ6ဝေးဟင်တပ်ခွဲ9 LPF တဝဲခရိုင်ပြည်သူ့ကာကွယ်ရေးတပ်ဦး DTPDFDGRF, နဂနီပြောက်ကြားတပ်ဖွဲ့နဲ့ရွှေပြည်လုံးတပ်ဖွဲ့တို့ပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ရေပြူမြို့နယ်ပူးပေါင်းမဟာမိတ်အဖွဲ့အနေနဲ့ဆီယာနာရှင်စနစ်အမြင့်ပြတ်တဲ့အထိတိုက်ခိုက်ချေမှုန်းသွားမှာဖြစ်ပြီးတော့စစ်ကောင်စီလက်အောက်ခံတပ်ဖွဲ့ဝင်တွေအနေနဲ့ပြည်သူလူထုနဲ့အမြန်ဆုံးပူးပေါင်းပါဝင်ကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ။ဆလဘီကိုခိုင်မြို့နယ်မှာမိုးကြိုးပစ်ခတ်ရပြီးတော့အမျိုးသား3ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ တအောင်ပြည်တမဟာ၅နေမြေကုတ်ไข่မြို့နယ်ဟူနောင်အုပ်စုကုန်းချမ်းချေးရွာမှာအမျိုးသား၃ဦးမိုးချိုးပစ်ခတ်ရပြီးတော့တေဆုံးသွားတယ်လို့ TNL ဘက်ကသတင်းထုတ်ပြန်ထားပါတယ်အေဗီလာ28ရက်နေ့ကမိုးသက်လေပြင်းကျနေချိန်မှာကျွန်းတွေကမီးသွေးသွားထုတ်တဲ့အမျိုးသား၃ဦးမိုးကျိုးပစ်ခံရပြီးတော့တေဆုံးနေတာကိုထမင်းသွားပို့တဲ့မိသားစုဝင်တဦးကအေဗီလာ29ရက်နေ့မှာတွေ့ရှိခဲ့တာလို့ဆိုပါတယ်မိုးကျိုးပစ်ခံရသူတွေဟာအသက်62နှစ်အသက်36နှစ်နဲ့အသက်30အရွယ်အမျိုးသားတွေဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်တည်ဆုံသွားသူတွေရဲ့ရုပ်အလောင်းတွေကိုဒေသနေပြည်သူလူထုကသွားရောက်တည်ဆောင်ကအေဗီလာ29ရက်နေ့ညနေ3နာရီအချိန်မှာမီးသင်းချိုပေးခဲ့တယ်လို့ PSLF TNL သတင်းနဲ့ပြန်ကြားရေးဌာနအသိပေးထားပါတယ်ခင်ဗျာဆလဘီနိုင်ရီကန်စစ်တပ်စခန်းမကြရေးစစ်ကူလာတဲ့စစ်တပ်စစ်ကြောင်းကိုဖျက်တောက်တိုက်ခိုက်ခဲ့ရာစစ်သား9ဦးသေဆုံးပြီးတော့တနက်9လက်နဲ့ခဲယမ်းများတင်စီရရှိတဲ့တဲ့တင်ကိုတင်ပြပေးပါမယ်မကွေးတိုင်းငဖင်းမြို့နယ်တွေကနေရီကန်စစ်စခန်းမကျစေဘူးစစ်ကူလာတဲ့စစ်တပ်စစ်ကြောင်းကိုကြားပြတ်တိုက်ခိုက်ခဲ့ရမှာစစ်သား9ဦးသေဆုံးသွားပြီးတော့တနက်9လက်နဲ့ခဲယမ်းတွေတင်စီရရှိခဲ့တယ်လို့အရှူချင်းကာကွယ်ရေးတပ်ဖွဲ့ကဒီကနေ့မေလ10ရက်နေ့မှာထုတ်ပြန်ထားပါတယ်ငဖင်းမြို့နယ်ပစီကြီးရွာဖုံးကြီးကျောင်းမှာတက်ဆွေးထားတဲ့ကပ္ပစ73ကစစ်သား20ခန်းဟာနေရီကန်စစ်စခန်းမကျရေးအတွက်မနေ့ကအေဘီလာ30ရက်နေ့မနက်8နာရီခန့်ကလမ်းလုံးကြုံရေးလုပ်ဖို့ထွက်လာခဲ့တာကိုအရှူချင်းကာကွယ်ရေးတပ်ဖွဲ့ကရဲဘော်တွေကြားပြတ်တိုက်ခိုက်ခဲ့တာလို့သိရပါတယ်။ဒီကြားပြတ်တိုက်ခိုက်မှုမှာစစ်သားတွေကိုင်းတဲ့ MA အမျိုးအစားလက်နက်ငယ်ကိုလက်ကြီးပေါင်းနဲ့ခရဲအချို့တင်းစီရရှိခဲ့တာလို့သိရပါတယ်။ငဖင်မြို့နယ်ပစီရွာတပ်စခန်းမှာတမ99ကပ္ပစ2ကပ္ပစ30ကပ္ပစ73ကပ္ပစ14တပ်တို့ကစစ်သားအင်အား130ခန်းနဲ့တက်ဆွေးထားတယ်လို့သိရပါတယ်။ဒီစခန်းဟာနေရီကန်လေးချောင်းရံကာကွယ်ရေးတပ်စခန်းရဲ့ကာကင်းဖြစ်ပြီးတော့စခန်းမှာရှိတဲ့စစ်သားတွေဟာပြည်သူပိုင်အိမ်တွေကပြည်သူပိုင်ပစ္စည်းတွေကိုခိုးယူရောင်းချတာတွေလုပ်နေတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။မကွေးတိုင်းငဖင်းမြို့နယ်ဟာရခိုင်ပြည်နယ်အမ်းမြို့နယ်နဲ့ထိစပ်နေတာကြောင့်စစ်ကောင်စီဟာငဖင်းမြို့နယ်ကနေတဆင့်အမ်းမြို့နယ်တဲကိုဝင်နိုင်ဖို့ကြိုးစားနေတာကြောင့်ပြည်သူလူထုအနေနဲ့စစ်ကောင်စီနဲ့ပူးပေါင်းတာမျိုးမလုပ်ကြဘူးဒေသအခြေစိုက်တော်လှန်ရေးအင်အားစုတွေကအသိပေးတိုက်တွန်းထားပါရခင်ဗျာဆလဘီစကိုင်းတက်ကတူနဲ့ကန်တလူတိုးကိတ်မှာတက်ဆွေးပြီးတော့စက်ကြီးကောက်နေတဲ့စစ်ကောင်စီတပ်ဖွဲ့ကိုတိုက်ခိုက်မှုမှာစစ်သား10ဦးထပ်မံနေတည်ဆုံးတဲ့တရင်ကိုတင်ပြပေးပါမယ်စကိုင်းမြို့မှာရှိတဲ့စကိုင်းတက်ကတူနဲ့ကန်တလူတိုးကိတ်မှာတက်ဆွဲပြီးတော့ခရီးသွားပြည်သူတွေကိုစက်ကြီးကောက်နေတဲ့အချမ်းဖက်စစ်ကောင်စီတပ်ဖွဲ့ကိုတိုက်ခိုက်ခဲ့ရမှာစစ်သား10ဦးထပ်မံတည်ဆုံသွားတယ်လို့လင်းယုံညီနောင်ပျောက်ကြားတပ်ဖွဲ့ကပြောပါတယ်။စကိုင်းတက်ကတူအတွင်အထိုင်ချတက်ဆွဲထားပြီးတော့လမ်းသွားလမ်းလာတွေနဲ့ပြည်သူပိုင်ကားတွေကိုဖမ်းဆီးငွေညှစ်နေတဲ့စစ်ကောင်စီတပ်သားတွေနဲ့ကန်တလူတိုးကိတ်မှာအထိုင်ချတက်ဆွဲပြီးပြည်သူလူထုကိုဖမ်းဆီးငွေညှစ်နေတဲ့စစ်ကောင်စီတပ်သားတွေကိုပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့ကအေဗီလာ29ရက်နေ့ညနေ 9:00 မိနစ် 20 ခန့်မှာဓားပြိုင်နဲ့တိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုမှာသေဆုံးသွားတဲ့စစ်သားတွေနဲ့ဒဏ်ရာရစစ်သားတွေကိုတေဆောင်ချိန်မှာစစ်တပ်ဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပတ်ဝန်းကျင်ကိုရန်တမ်းပစ်ခတ်ခဲ့တာရှိပြီးတော့ပြည်သူလူထုပိုင်လေယာဉ်တွေတဲကြားရောက်ပောက်ကွဲတာကြောင့်မိလောင်မှုတွေဖြစ်ခဲ့တယ်လို့အသိပေးထားပါတယ်။အဲ့ဒီတိုက်ခိုက်မှုကိုလင်းယုံညီနောင်ပျောက်ကြားတပ်ဖွဲ့စကိုင်းနဲ့စကိုင်း PDF တို့ပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေအထိခိုက်မရှိဘူးလို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောင်ကိုခန့်နဲ့တာကီတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီးရီးသတင်းတွေကိုနားဆင်ရပြီးမှာတော့ဆက်လက်ပြီးပြည်တွင်းသတင်းများကိုကျွန်မຫນွေဦးမောင်ကတင်ပြပေးသွားပါမယ်ရှင်။ခုချိန်ကစပြီး2025ခုနှစ်မေလ10ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio Energy ရဲ့ညပိုင်းပြည်တွင်းသတင်းတွေကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ပထမအဆုံးတင်ပြမယ့်သတင်းကတော့ညမຫນွေဦးတော်လင်ရဲ့အမြင့်ဆုံးအောင်မြင်ပြီးဆုံးရန်ပြည်တွင်းပြည်ပရှိညမအလုံးသမားများပါဝင်တိုင်းနာပြည်သူတရလုံးတက်နိုင်သည့်နီလန်မျိုးစုံဖြင့်ဆက်လက်တိုက်ပွဲဝင်ကြရန် NUG ယာယီသမရပြောကြားတဲ့အကြောင်းအရာဖြစ်ပါတယ်။2025ခုနှစ်ကမ္ဘာလူ့သမားနေ့နေ့တွေတွင်မြို့သားညီညွတ်ရေးအစိုးရယာယီသမရဒူဝါလက်ရှိလာရဲ့လူ့သမားတုသို့ပေးပို့သောတဝန်လွှာမှာခုလိုဖော်ပြပါရှိပါတယ်။မြန်မာနိုင်ငံတွင်2021ခုနှစ်ဖေဖော်ဝါရီလ10ရက်နေ့ဂျမစီယုစု၏အာနာလူယူပြီးနောက်ခြေကံလူ့သမားခွင့်ရေးနှင့်လူခွင့်ရေးများဆိုးရွားစွာဆုံးရှုံးနေရပါတယ်။လူသမားများပါဝင်တိုင်းသားပြည်သူတရလုံးနေစဉ်ကြုံတွေ့ခံစားနေရသည့်ကိုယ်စိတ်ဒုက္ခမျိုးစုံသည့် အနာရှင်စနစ်ကိုပြီးတိုင်ချိန်မုံနိုင်မှသာလျှင်ဆုံးရှုံးနေသည့်အခြေခံခွင့်ရများကိုပိုင်လွတ်လပ်ခွင့်နှင့်ဒန်းနူညီများ၏ဖက်ဖက်မှယွယွေးနေသည့်အတိုင်းပြည်ပြန်လည်ထူထောင်ရေးလုပ်ငန်းများကိုအမြန်ဆုံးအကောင့်ထည့်ဖို့နိုင်မှာဖြစ်ပါတယ်။ထို့ကြောင့်မြန်မာ့နေဦးဒေါ်လာရဲ့အမြန်ဆုံးအောင်မြင်ပြီးဆုံးရက်ပြည်တွင်းပြည်ပရှိမြန်မာအလုပ်သမားများပါဝင်တိုင်းသာပြည်သူတရားလုံးတက်နိုင်သည့်နီလမျိုးစုံဖြင့်ဆက်လက်တိုက်ပွဲဝင်ကြရန်အလေးအနက်တိုက်တွန်းအပ်ပါတယ်လို့ယာယီသမ္မတကပြောပါတယ်။ဒါ့အပြင်ကမ္ဘာကုလသမဂ္ဂ UN နဲ့ပြည်ပဆိုင်ရာအလုပ်သမားရေးအဖွဲ့ ILO အပါအဝင်နိုင်ငံတကာအလုပ်သမားရေးအဖွဲ့အစည်းများခြေကလူခွင့်ရင်းနဲ့အလုပ်သမားခွင့်ရင်းလေးထားသည့်နိုင်ငံတကာအစိုးရများအနေဖြင့်လည်းလက်တွဲဆန်သောပတ်မှုကူညီမှုများဦးပေါင်းဆောင်ရွက်မှုများပြုပေးစေလိုကြောင်းမိမိတို့မျိုးသားညီညွတ်ရေးအစိုးရမှထပ်မံတိုက်တွန်းတောင်းဆိုအပ်တယ်လို့ယာယီသမ္မတကပြောကြားထားပါတယ်ရှင်။ဆက်လက်တင်ပြမယ့်သတင်းကတော့ဂျီနီဗာမြို့မှာကျင်းပမဲ့133ချိန်မြောက်လူသမားညီလာခံကနေဂျမစစ်ကောင်စီကိုထိရောက်တဲ့ရည်ရွယ်မှုတွေလုပ်နိုင်အောင်ကြိုးစားသွားမယ်လို့ CRPH ပြောကြားတဲ့သတင်းပဲဖြစ်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာကျင်းပမဲ့133ချိန်မြောက်လူသမားညီလာခံ2025 International Labour Conference ILC မှာဂျမစစ်ကောင်စီကို International Labour Organization ILO Article 33ရာထိရောက်စွာရေးယူဆောင်ရွက်နိုင်ရေးမြို့သားညီညွတ်ရေးအစိုးရအလို့သမားဝန်ကြီးဌာနပါဝင်သက်ဆိုင်ရာဝန်ကြီးဌာနတွေအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ပြည်အောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကပြောဆိုလိုက်ပါတယ်။ခုနှစ်မေလတရက်မှာကျရောက်တဲ့ PP ဆိုင်ရာအလို့သမားတွေအတွက်ပေးပို့တဲ့သဝန်လွှာကနေတဆင့်ပြောဆိုလိုက်တာဖြစ်ပါတယ်။လူသမားတွေရဲ့စုစည်းညီညွတ်မှုအင်အားကိုဂုဏ်ပြုဖော်ညွှန်းတဲ့အနေနဲ့ကမ္ဘာနိုင်ငံတည်တည်မှလူသမားတွေကိုနှစ်စဉ်ကျင်းပလေးရှိပေမဲ့မြန်မာနိုင်ငံတဝန်းကလူသမားတို့ပါဝင်တိုင်းသားပြည်သူတွေဟာဂျမစ်စကောင်စီရဲ့လေကြောင်းတိုက်ခိုက်တာမြို့ပြနဲ့ချင်းလက်တွေကပြည်သူပိုင်းအိမ်တွေကိုမီးရှို့ဖျက်ဆီးတာမတရားဖမ်းဆီးနှိပ်စက်တပ်ဖြတ်တာထောင်သွင်းကျဉ်းချတာစတဲ့အကြမ်းဖက်လို့ရဲ့အမျိုးမျိုးနဲ့ရင်ဆိုင်တွေ့ကြုံနေရဆဲဖြစ်တယ်လို့ဆိုပါတယ်ရောင်စလွတ်တော်ကိုစားပြုကော်မတီအနေနဲ့ဆရာနာရှင်စနစ်ခြုံငင်းရေးပါဝင်ဂျမစ်စကောင်စီနဲ့သူတို့လက်အောက်ခံအဖွဲ့တွေမြန်မာပြည်သူတွေပေါ်ရည်ရွယ်ချက်ရှိရှိကျူးလွန်ထားတဲ့ဆေးရသွေးမှုတွေအတွက်တာဝန်ယူမှုတာဝန်ခံမှုရှိစေရေးမျိုးသားညီညွတ်အစိုးရပါဝင်နိုင်ငံတကာလွှတ်တော်များဆိုရများအဖွဲ့အစည်းများပြည်ရင်းတိုင်းသားလက်နက်ကိုင်အဖွဲ့အစည်းများတော်လှန်ရေးမှာပုံမှန်ချက်ပန်းနိုင်တူညီတဲ့အဖွဲ့အစည်းများနဲ့ဒုလက်တွဲပူးပေါင်းဆောင်ရွက်နေတယ်လို့သိပေးထားပါတယ်။ဒါကြောင့်ခုနှစ်ဇွန်လ2ရက်နေ့ကနေ13ရက်နေ့ထိဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာကျင်းပမဲ့133ချိန်မြောက်လူသမားညီလာခံ2025 International Labour Conference ILC မှာဂျမစစ်ကောင်စီကို International Labour Organization ILO Article 33ရာထိရောက်စွာရေးယူဆောင်ရွက်နိုင်ရေးမြို့သားညီညွတ်ရေးအစိုးရလူသမားဝန်ကြီးဌာနပါဝင်သက်ဆိုင်ရာဝန်ကြီးဌာနများအဖွဲ့အစည်းများနဲ့ပူးပေါင်းချိတ်ဆက်ဆောင်ရွက်သွားမယ်လို့ CRPH ကပြောပါတယ်။နာဂတ်ဖက်ဒရယ်ဒီမိုကရေစီနိုင်ငံတော်အတွက်မှာနိုင်ငံတကာသဘောတူစာချုပ်များစံညွှန်းများနဲ့အညီလူသားပြည်သူများတန်းတူညီမျှမှုရရှိရေးလူနေမှုဘဝများပုံမှုတိုးတက်အောင်မြင်နိုင်ရေးအဓိကအထအကောင့်ထက်ဖို့ဆောင်ရွက်သွားမယ်ဖြင့်ကဏ္ဍတည်တည်မှရှိတဲ့လူသမားလူထုအတွက်ပုံမှုခိုင်မာအကောင့်နဲ့ဥပဒေနည်းဥပဒေတွေပြဋ္ဌာန်းနိုင်ရေးကြိုးပမ်းဆောင်ရွက်သွားမယ်လို့လည်းပြည်တော်စလွတ်တော်ကိုစားပြုကော်မတီကကတိပြုထားပါတယ်။ဒါ့အပြင်ဒီကနေ့ကျရောက်တဲ့ပြည်ပဆိုင်ရာလူသမားနေ့မှာမြန်မာနိုင်ငံပါဝင်ကမ္ဘာနိုင်ငံတွေကလူသမားနဲ့ပြည်သူတွေအားလုံးလူသမားတို့ခွင့်ရေးတွေနိုင်ငံတကာစံနှုန်းနဲ့အညီပြည့်ဝရရှိခံစားနိုင်ကြပြီးလုပ်ငန်းခွင်တွင်ပေးရနေကင်ရှင်ကကိုစိတ်နှပါချမ်းမှအေးချမ်းကြပါစေကြောင်းပြည်အောင်စုလွှတ်တော်ကိုစားပြုကော်မတီကစူတောင်းပေးထားပါတယ်ရှင်နောက်ထပ်တင်ပြပေးဦးမယ့်သတင်းကတော့လူထုကောင်းဆောင်တောင်းဆန်းစုကြည်ကိုပေးအပ်မဲ့ပြည်သူ့ကောင်ရေးစုပေးအပ်ပွဲခန္ဓာတို့ဝင်ကြီးတော်စမအောင်နဲ့အန်ယူဂျီမတာဝန်ရှိသူများတက်ရောက်မဲ့သတင်းဖြစ်ပါတယ်လူလူကောင်းဆောင်တောင်းဆန်းစုကြည်ကိုပေးအပ်မဲ့16ကြိမ်မြောက်ပြည်သူ့ကောင်ရေးဂုဏ်ပြုပွဲခန္ဓာတို့အန်ယူဂျီနိုင်ငံခြားရေးဝင်ကြီးတော်စမအောင်လူခွင့်ရေးဆိုင်ရာဒုတိယဝန်ကြီးဦးအောင်ကျော်မိုးနဲ့တမ်မကြီးဦးကျော်မိုးထွန်းတို့တက်ရောက်ချီးမြှင့်ပါမယ်လို့ပြည်သူ့ကောင်ရေးသင်းမအမှုဆောင်တဦးဖြစ်သူဦးကျော်ဝနာကအတည်ပြုဆိုထားပါတယ်။2025ခုနှစ်16ကြိမ်မြောက်ပြည်သူ့ကောင်ရေးဂုဏ်ပြုမှုဟာလူလူကောင်းဆောင်တောင်းဆန်းစုကြည်ရဲ့ကျေးဇူးကိုသိမှတ်ရည်မှန်းပြီးဂုဏ်ပြုကြတာဖြစ်ပါတယ်။မေလ24ရက်ဟူစတန်မြို့တက္ဆတ်မှာကျင်းပမဲ့ဂုဏ်ပြုဝဲမိတလမပတ်လည်ရင်တို့များကိုအမှတ်တရထုတ်ဝေသွားဖို့ရှိတယ်လို့သိရပါတယ်။ရမငွေအကျိုးမြတ်အားလုံးကိုမတရားဖန်ဆီးထိမ့်သိမ်းခံရတဲ့နိုင်ငံရေးကျင်းသားများနဲ့တော်လှန်ရေးစစ်တပ်ဖွဲ့များအတွက်ပေးပို့လှူဒန်းကြမှာလည်းဖြစ်ပါတယ်ရှင်ဆက်လက်ပြီးလူသမားလူလူမျိုးရေးနဲ့လူမျိုးပေါင်းစုံလူမျိုးရေးကသာခွဲခြားဆက်ဆံမှုကင်မီတရားမျှတတဲ့လူဖွဲ့စည်းတစ်ခုပြဋ္ဌာန်းနိုင်မယ်လို့ရဲဘက်ဖွဲ့စည်း6ခုပြောကြားတဲ့အကြောင်းအရာကိုတင်ပြပေးပါဦးမယ်လူသမားလူလူမျိုးရေးနဲ့လူမျိုးပေါင်းစုံလူမျိုးရေးကသာခွဲခြားဆက်ဆံမှုကင်မီတရားမျှတတဲ့လူဖွဲ့စည်းတစ်ခုပြဋ္ဌာန်းနိုင်မှာဖြစ်တယ်လို့ရဲဘက်ဖွဲ့စည်း6ခုကပြောဆိုလိုက်ပါတယ်။မ နိုင်ငံတကာလူထုမားနေ့ဖြစ်တဲ့ဒီကနေ့မေလ၁ရက်နေ့မှာကြေညာချက်တစောင်းထုတ်ပြန်ရမှာကုလထက်သွင်းပြောဆိုလိုက်တာဖြစ်ပါတယ်။မေလ၁ရက်နေ့ဟာမေဒီလူခေါ်တဲ့နိုင်ငံတကာလူထုမားနေ့ဖြစ်ပြီးရုပ်ဝတ္ထုဝင်ပြောတဲ့ကမ္ဘာကြီးကိုထူထောင်ခဲ့ကြသလိုနိုင်ငံတကာတော်လှန်ရေးတွေနဲ့တကြောပြန်တော်လှန်ရေးမှာခြေတန်းကနေပါဝင်နေကြတဲ့ပြည်တွင်းပြည်ပကလူထုမားတို့ကိုချီးကျူးဂုဏ်ပြုကြောင်းလဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လူထုမားတို့ဟာ2021ဖေဖော်ဝါရီလ6ရက်ကအဲဒန်လိုရှာမှုကိုဦးဆောင်ခဲ့တယ်လို့အခုချိန်ထိလည်းတောင်သူလက်သမားတို့အခြေခံလူဒန်းစားတို့နဲ့တူတော်လင်းရဲ့အခြေခံအင်အားဖြင့်ရုံကန်ပါဝင်နေစေလို့ဆိုပါတယ်။စေုပ်စုနေနဲ့တော်လင်းအခြေခံအင်အားတို့ရဲ့တည်ရပျက်စီးစေဖို့နဲ့လူလူလှုပ်ရှားမှုကြီးတွေဖြစ်မလာအောင်မိမျိုးစုံနဲ့ကြိုးပမ်းနေတယ်လို့တော်လင်းအာစုတွေအနေနဲ့လည်းမိမိတို့အခြေခံအင်အားတို့ထွေထွေအကျပ်တဲကိုရင်ဆိုင်ကြကန်နိုင်ရေးလူလူလှုပ်ရှားမှုကြီးတွေပေါ်ပေါက်ရေးအလေးထားလှုပ်ရှားတဲ့နယ်လို့တိုက်တွန်းထားပါတယ်။ဒါ့အပြင်ပြည်နယ်ယူနစ်ဖွဲ့စည်းဖို့ရေးဆွဲခြင်းနဲ့ဒီတောင်စုအဆင့်သဘောတူညီချက်ရယူရေးလုပ်ငန်းစဉ်တွေမှာလူသမားတို့ခန့်ကန်တာပါဝင်ရင်းနဲ့အခြေခံရပိုင်ခွင့်များရရှိရေးလူဒန်းစားကွာဟမှုလျှော့ချရင်းနဲ့လူမှုဖူလုံရေးဆိုင်ရာအစီအမံတွေမဖြစ်မနေထည့်သွင်းရေးဆွဲဖို့လည်းရဲဘက်ဖွဲ့စည်းတွေကအကြံပြုထားပါတယ်။လာမယ့်နာဂက်လူဖွဲ့စည်းမှာစီးပွားရေးဖွံ့ဖြိုးတိုးတက်ရေးလူမှုဖူလုံရေးပြည်နယ်မှုများရဲ့တည်ရင်းနဲ့ပြည်ပခါများမရှိစေရင်ဒီမိုကရေစီခိုင်မာအားကောင်းရေးတွေမှာလူသမားတို့ရဲ့ခန့်ကန်တာဟာအရေးကြီးဆုံးကိစ္စရဲ့တစ်ခုဖြစ်တယ်ဆိုတဲ့အချက်ကိုထဲသွင်းစဉ်းစားဖို့လည်းအလေးနက်ထားပြီးနှိုးဆော်ထားပါတယ်။မိမိတို့ရက်ဘက်ဖွဲ့စည်းတွေအနေနဲ့တော်လင်းရေးဆက်ဆက်မှာပါဝင်နေစေဖြစ်တဲ့လူမျိုးပေါင်းစုံကလူသားတို့နဲ့တသားတည်းရက်တည်နေတယ်လို့လည်းအသိပေးထားပါတယ်။မေဒီထုတ်ပြန်ချက်ကိုဆရာနာရှင်စန့်ကျီလူလူလှုပ်ရှားမှုကော်မတီ AJMM သွေးစုငွေလှုပ်ရှားမှု BMC ထွေထွေသပိတ်ကော်မတီ GSC လူမျိုးပေါင်းစုံမျိုးဆက်များသွေးစည်းညွညွတ်သောမဟာမိတ်အင်အားစု GSCN တိုးတက်သောမွတ်စလင်လူငယ်အစည်းအရုံး PMYA နဲ့တို့မြေကွန်ရဲ့ Learning Our Hands တို့ပူးပေါင်းထုတ်ပြန်တာဖြစ်ပါတယ်ရှင်ခုနောက်ဆုံးတင်ပြမယ့်သတင်းကတော့ဖြည့်ဆက်စာစေဝါနဲ့ဂျမ်းမာရေးနေ့စဉ်ထိမ့်သိမ်းစောင့်ရှောက်ရေးအတွက်ပါဝင်ကူညီနိုင်မဲ့မမိုတို့ရဲ့အိမ်ပြန်လည်ခံပိန်စတင်တဲ့သတင်းဖြစ်ပါတယ်ဖြည့်ဆက်စာစေဝါနဲ့ဂျမ်းမာရေးနေ့စဉ်ထိမ့်သိမ်းစောင့်ရှောက်ရေးအတွက်ပါဝင်ကူညီနိုင်မဲ့မမိုတို့ရဲ့အိမ်ပြန်လည်ခံပိန်စတင်ပြီဖြစ်ကြောင်းသိရပါတယ်ဒီကမ်ပိန်ဟာဆင်းများဖြစ်တဲ့မမိုတို့ရဲ့ဖြည့်ဆက်စာစေဝါနဲ့ဂျမ်းမာရေးနေ့စဉ်ထိမ့်သိမ်းစောင့်ရှောက်ရေးအတွက်ပါဝင်ကူညီနိုင်မဲ့အစီအစဉ်တစ်ခုဖြစ်ပါတယ်။ဒီကမ်ပိန်းကိုမေလ1ရက်နေ့ကနေ30ရက်နေ့အထိမြေဥပန် Spring Development Bank ရဲ့ Spring Crew Fund ကနေအလွယ်တကူလှည့်မြန်းစွာပါဝင်နိုင်မှာပဲဖြစ်ပါတယ်။လူလက်မြတ်တာရတဲ့အနာဂတ်ကိုတည်ဆောက်နေကြတဲ့မြန်မာနိုင်ငံသားတို့နဲ့အတူထက်ချက်မခွာလိုက်ပါနေတဲ့မမိုးတို့ကိုမြမရင်မြေတောတောင်တွေထဲမှာလှပစွာထိမ့်သိမ်းစောင့်ရှောက်ပေးနိုင်ဖို့ဝိုင်းဝန်းပါဝင်ပေးကြရန်လည်းဖိတ်ခေါ်ထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော့တာကီနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မနက်ဖြန်မေလ2ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာဘင်္ဂလားပင်လယ်အော်မှာတိမ်အထင်တင်ကနေတိမ်ထူရနိုင်ပြီးကပ်ပလီပင်လယ်ပြင်မှာတိမ်အနေငယ်ဖြစ်ထွန်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကမ်းရိုးတန်းနဲ့မြဝကျွန်းမဒေသတို့မှာလေဟာအနောက်မြောက်ဘက်ကနေတနအိဂုံ9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနေငယ်ကနေလိုင်းအတင်တင်ရှိနိုင်ပါတယ်။တနင်္လာရီကမ်းရိုးတန်းနဲ့မုတ်တမခွေတို့မှာလေဟာအရှိအရှိမြောက်ဘက်ကနေတနင်္လာရီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနေငယ်ကနေလိုင်းအတင်တင်ရှိနိုင်ပါတယ်။မိုးချီနေကတော့နေပြည်တော်မန္တလေးတိုင်းတနင်္လာရီတိုင်းပဲခူးတိုင်းအရှိပိုင်းရှမ်းပြည်နယ်ချင်းပြည်နယ်ကရင်ပြည်နယ်မွန်ပြည်နယ်ရခိုင်ပြည်နယ်နဲ့ကရင်ပြည်နယ်တို့မှာနေရာကွက်ပြီးမိုးချီနိုင်ပြီးတော့စကိုင်းတိုင်းမကွေးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းပဲခူးတိုင်းအနောက်ပိုင်းနဲ့ကချင်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာကျဲကျဲမိုးထချုံရွာနိုင်ပါတယ်။နေ့ပူချိန်တွေကတော့မြန်မာနိုင်ငံတဝန်းလုံးမှာနေ့ပူချိန်တွေရောကြနိုင်ပါတယ်။မြူချီနေမှာမြန်မာနိုင်ငံတော်ဝန်လုံးမှာမြူချဆင်းမှုရောကြနိုင်ပါလိမ့်ရှင
်ရေဒီယိုအန်ယူဂျီမှဆက်လက်အသံလွှင့်နေပါတယ်ဆက်လက်နားဆင်ကြရမယ့်မြို့သမီးကဏ္ဍမှာတော့ဖလော်ရာဟန်တင်ဆက်ထားတဲ့တော်လင်ရေးဤအောင်မြင်ခြင်းအလှကပါအပိုင်း159ကိုနားဆင်ကြရပါမယ်ရှင
်အားလုံးပဲမင်္ဂလာပါတပတ်မျိုးသမီးကဏ္ဍမှာတလားပြင်းငလျင်သတင်းကတော့တလားသတင်းမီဒီယာအဖြစ်ပြည်သူတွေကိုတုံ့လုံခြောက်ခြားစေခဲ့တယ်။အချိန်ရေအတွက်တည်းမမှတ်မိပေမဲ့ခုရပိုင်းတလားမြပြေခင်မှာတော့ငလျင်လှုပ်သည့်အနေအထားမှာ vertical ကနေ horizontal ကိုပြောင်းပြီးလှုပ်လာပါတယ်။ရာသီဥတုကလည်းမတည်ငြိမ်အခုမိုးရိပ်စင်အခုအပူချိန်ကပြင်းအခုငလျင်အခုလေပြင်းလေးဝေးနဲ့တကူလာရဲ့ရာသီကတော့ရိုက်ချက်တိုင်းကမအားလလိုပါပဲအချိန်ကမရှိပြီးသူကိုအနိုင်ချင်းနှိမ့်ဆက်နေသလားတောင်ထင်လာမိတယ်တလားဆိုတာရက်30ခီးဆိုပေမဲ့ပြည်သူအတွက်ပေါ်တော့ရပောင်းများစွာဘေးဒဏ်ခံနေရတယ်လို့ ကြောက်စိတ်အားငယ်စိတ်တွေလမ်းမိုးနေတာပါပဲ။မိတာခါလဲမရှောင်စစ်မှုထမ်းကြီးလည်းမလွတ်တဲ့မလင်းတန်းခံပြည်သူတို့အတွက်ဘယ်မှာလဲအစိုးရတစ်ခုရဲ့ပြည်သူပေါ်ထားတဲ့စေတနာနဲ့လုံခြုံမှု။ဒါနဲ့စီရုပ်ရဲ့နည်းမြေဆိုးမှုကလည်းလာရှိုးဖြစ်စဉ်ကိုပြန်ကြည့်မယ်ဆိုမြမပြည်အတွက်စိတ်နှစ်သက်သားပွဲအဖြစ်ပြက်တွေပါ။ဒါကမအားလားကစီရုပ်အပေါ်အပြစ်မမြင်ကြဖို့ဂျေဇုရှင်ဖြစ်လို့ဂျေဇုမကန်းဖို့ပြပအကူအယိုးပဲကြံတော့တာမသိလီရောသလားနိုင်ငံအရေးကလည်းပြည်သူအတွက်ကောင်းွက်ရှားစရာဆိုလို့မအားလားလက်ထက်မမြင်အမြင်အရဲ့ရှင်မျက်နှာမှာပြည်သူအတွက်ရလတ်ဆိုလို့ရင်တွင်အပူဘဝပူတွေပဲရခဲ့တာပါငလင်းကလည်းတလခီတော်လန်ရေးကလည်းလေးနှစ်ကျော်ငါးနှစ်အတွင်းမှာပြည်သူအတွက်ဇမားရေးဆောင်းဆောင်မှုကလည်းနတ်တိပညာရေးကလည်းကျူရှင်ပညာရေးစီးပွားရေးကလည်းဘာလုံးလို့အဆင်မပြေသမင်းစားဖို့အခုမြို့ပေါ်တက်တိုက်ဖြိုးအိမ်ဖြိုးတဲ့နေရာတွေမှာလုံအားကတစ်နေ့တောင်းကနန်းနဲ့ဝမ်းရည်အတွက်မိသားစုအရေးကိုဖြစ်ရှင်းနေကြတယ်။ပြည်သူတွေဘဝကအမောင်းမားမိထုံလို့မိမိတို့လမ်းကိုကိုယ်တိုင်ဖောက်နေကြရတယ်။ကိုရမဲ့ကဲရမဲ့ဘဝမှာစစ်မှုထမ်းနဲ့လေရင်တန်းကတိုင်ဖောက်ညီနေတော့ဝေစာလေးကိုလက်ထဲကျစ်ကျစ်ဆုပ်လို့သမင်းမှာဟင်းမျိုးတစ်ခွက်နဲ့လွဲလွေးနေကြတာပြည်သူတွေရဲ့အရှိတရားပါ။အစင်မပြေခြင်းဆိုတဲ့ပြည်သူဒုက္ခမှာအင်အားခွန်တတ်သမခွန်ငလျင်တန်တလားပြည့်အချင်းထီငကိုမူလအတိုင်းပြန်လဲရရှိဖို့မဖြစ်နိုင်သလိုနောက်ဆက်တွဲငလျင်များရဲ့ချိန်ချုပ်မှုကရုပ်လဲပြူအိမ်လဲပြူဘဝတွေလဲငုံနေကြရဆဲပါဒါတည်းဆိုတာကမအားလားရဲ့အနိုင်ကျင့်ဖက်စစ်တဲ့ရဲ့တနည်းတစ်မျိုးပြည်သူကိုဥပဒေအမျိုးမျိုးနဲ့ဘောင်းခက်အကျဉ်းကျစေတာကတော့ပြည်သူတွေရုံထွက်နိုင်ဖို့တော့လိုပါလိမ့်မယ်။အခုလိုအပူမီးတွေနေရာနှံ့ပြန့်နေချိန်မှာပြည်သူတွေအားနဲ့ငြိမ်းသက်ဖို့တော့တွဲလက်ညီညီကြိုးစားကြရမှာပါပဲ။ယနေ့အချိန်ထိနမ်မြေကန်ဆိုးရရဲ့အားမပါပဲကြုံလာခဲ့ရတဲ့ဘေးအမျိုးမျိုးကိုပြည်သူတွေအားနဲ့ကြော်ဖြတ်နိုင်ခဲ့ကြတာဟာတကယ်ကိုပြည်သူချင်းချင်းအားကြအတူယူစရာတွေပါ။ကျမတို့ပြည်သူတွေအတွက်ကဘာကြီးကပေးတဲ့သင်ခန်းစာအိမ်နီးချင်းနိုင်ငံများကပေးတဲ့အတွေ့အကြုံနဲ့အရှိတရားမိမိတို့ပြည်သူအချင်းချင်းရဲ့အနိုင်ကျင့်မှုတွေကိုပြန်ကြည့်မယ်ဆိုရင်မြန်မာပြည်ကြီးအတွက်ပြုပြင်ပြောင်းလဲမှုတွေအများကြီးလုပ်နိုင်ဖို့တော့လိုပါလိမ့်မယ်။ဒီကပြည်သူတွေရဲ့စိတ်ကိုယနေ့အရှိတရားအောက်မှာရေစုံမျောနေကြပဲအားလုံးသောပြည်သူတွေလွတ်လပ်သည့်အရာသာလူသားတွေရရမယ်လူခွင့်ရေးစတာတွေကိုပြန်လဲရယူကြဖို့လိုပါတယ်။ကျမတို့ပြည်သူတွေလူချင်းသည့်ပန်းနိုင်သည့်လူသားတိုင်းရင်ထဲမှာရှိနေတဲ့လွတ်လပ်ခြင်းပျော်ရွှင်ခြင်းအေးချမ်းခြင်းဆိုတဲ့ဘဝတွေကိုမိသားစုတိုင်းခံစားရရှိဖို့ပါရလကောင်းမထွက်တရွေ့တော့အခက်ခဲဥသည်မအမျိုးမျိုးသောအတိုက်ခံတွေရှိနေဦးမှာပဲဒီအတွက်ပြည်သူတွေရဲ့ကြက်ခိုင်းသည့်စိတ်ဓာတ်ခွန်အားတွေကိုစီးပုံးမှုအားနဲ့ဖြည့်တင်းခြင်းဖြင့်တော်လှန်ရေး၏အောင်မြင်မှုအလှကဘာကိုတည်ဆောက်ကြပါစို့လို့ဤမျိုးသမီးကန္နာလေးမှတိုက်တွန်းနှိုးဆော်လိုက်ရပါတယ်အလုံးကိုကျေးဇူးတင်ပါတယ
်ဗီဒီယို NUG ရဲ့ဒီကနေ့ညနောက်ဆုံးထုတ်လွှင့်မှုအနေနဲ့တိုင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်ပဲဖြစ်ပါတယ်ကရင်နီကရားဘာသာနဲ့တပတ်အတွင်းသတင်းများကိုခုရယ်ကတင်ပြပေးမှာဖြစ်ပါတယ်ရှင်
ပေါ်မူပစီလောပလီတမူပစီခုညာရှုခဲရေဒီယိုအန်ယူဂျီတနွေကူအရိကြရင်ဟိတ်ဆုထီလူပဲစင်နာခရလင်းကုန်းတော့ပါပါမခူရင်လူပဲကလုလရိကြရင်နာမှာလက်မပလော့ချူနီတီလူဂျီကေရီအညစ်တခြားတဲ့ပါအညစ်ဥပနီတီတူတူဘျူဟာအကလက်ကလုအကုဆူဆိုရင်မြမမီဒီယာနီတီဖုန်နထမေထီတရီတရဖရူနီတီနာတပေါ်ဆုပေါ်လာပလော့မူနာမအိုနီတူဖုန်နအန်ယူဂျီခွေအလီဟဲနီတီရိကြရင်ဟိတ်ဆုထီလူပဲစီပါကလုမီစီတပ်ပလော့ဂျူနီတီအငေခွီ NUG ရင်နာမှာမေပလော့ဂျီတရီဒရန်နီတီထီကေရီအငေတခြားတပအငေအိုပါနီတီတူတူဘူဟာအကလက်ကလုအကုဆူဆူရင်နုမြန်မာမီဒီယာနီတီထမေထီတရီဒရန်ဖရိုနီဂျီနာတဘောဆပေါ်လာအပလော့မူနာမအိုနီတီဖုန် NUG ခွီနာရောဘီဧပရယ်လအငေဆူရှိရင်နုဟေလူတီနီကြတီဘွေနာပဲထီကေရီအငေအကလက်ကလုဟေနာမှာမေပလော့ဂျီတရီဒရန်ဖရိုနီဂျီနာတဘောဆပေါ်လာအပလော့မူစီဖုန်ထတီကေပူစီလောပါမေချူနီတီစီနာမအပေါ်မြခွဲမေတူချာတူချာနီတူဖုန်စီတီကေကလောညအကလကလိုဟေနာမညာတီကေပူစီလေမေနီတီတဆာတဲ့ဖာအခုယင်းနတီကေကလောလေးစင်ညပဲနီတီအငီစီဒီဟေဒီရီတဲ့တထူချာလေတူချာထူချာပဲနီတီအငီစီတဆာတဲ့ပါအငီအကလကလိုဟေနာမ ဘက်ကလီအပေါ်မူစီရင်နတခြားတပါဟယ်ရီလေးဒါဘင်းနီချိုင်ငင်းဥပနီတို့ဖုန်နနေတုတို့တပတ်တရီအငင်းအကလကလိုဟေးနာမှာချီကေပူစီလေးပတ်တရီနီဒီအကလကလိုရင်နမေတိုဘင်းနီဒီနာတိုကလဥပဒေစီလေမေတာတေရဘဲနီတီအငိအပေါ်များခွဲနီတို့ပုန်စီတေပေါ်ရှာငိလေပတ်တရီနီတို့တုကလဥပဒေအငိနာလေမေချွနီတို့တီကေဖူတေမေအကလကလိုစီနာမမေဒူချာထူချန်နီတို့ပုန်စီဒူရီယာအငိအကလကလိုဟေနာမတခြားတေပါအငိအလိုနီဒူရီယာစီနဆလဘဘဲနီတီအငိနာဒီလေမေအပလော့မူစီရူလင်းနူနီတို့အကလကလိုစီနမေတာတနီတို့ပုန်စီဘောဆူပေါ်လာနီတနာတီကေဖူအကလကလိုဟေနာမအပယ်စနာတိကေပုတ္တသတပအငိယမူဝါဒအကလကလိုစီလိမေနီတီတေမေအကလကလိုစီယနာမတိကေပုစီလေးစင်ငေဘဲနီတီအငိနာတိကေကလောအပေါ်မူစီလေးစင်ငေဘဲနီတီအငိတရီတရန်နီတူဖုနာမမေထီနာမဦးနီတူဖုနောအန်သဆူစင်ငေနီတူယီနာပရင်ဘေဘျူဟာအကလကလိုအခုဆူဆူယီနာမမေဒူချာတူချာမေထီတာတေရန်နီတူဖုနောထတပေပူလာဦးနီတူတော်ဆူခါလိတူတူတနီတူပေတီကေပလော့ချူလော့ပလီတပပူလာလေးနီပဲနီတန်ငင်းတပဟယာအချဲအရေပူနီတူဖုနာပါအန်ယူဂျီနာရောဒီတီလူနီတူဖွေဟိနမစင်ငင်းနီဒနာတရီတေကြာရင်နာပဲခရိကေမနာကယာလီကေကူအိုဘိတ်ကလောက်တဖာယင်းနီဒီတခြားတဲ့ပါဆူလီဟိုဖူညာရှင်နာဆူဖြဲအစီလေးဆူဆယာနီဒီဆူလီဟိုနမေထယာနီတန်ငင်းအလိုနီဒီတမေကျူအရေကြာရင်နဟိဆူထေလူပဲစီပါထေကိနကီယာလီကေကုလက်လာတဖိုင်နီတီတခြားတဲ့ပါခါလိညေကုအိုဆူလေဟူပူစီအငေအစီလေမေထာနီဒီဟိုယနာမအလူနီဒီတေမေချူဖုန်ဒီလူထီနီဒီယနာဘရင်ဘေဆူလေဟိုယနာမအိုနီဒီဘေခေဂျီအတန်နီဒီဘေဂရေးဖိုက်ဖုန်ထဆူလေဟူဖူအဖရက်ညာရှင်နာဆူဖရက်လေဆူဆာဘဲနီဒီလီလေအငေအစီမေမမေဒီယာနီဒီဖုန်ထဒရနာကူယနာမအစီကျေဆူနီဒီလီလေယနာမအယင်းနီဒီဖွင့်တာရောအစီလေးစုစနီတီတစစ်တဖေးနမတပြတဲ့ရှဲစီအိုနီတို့ဖွင့်တဲ့ခဲအထံတော့ဟိုတူတဟေစီနမအိုအင်းနီတို့ဖွင့်တာရောယေတနာကုနပချဲပူးစီအလေးကြီးကြီးဘဲတူအငင်းအပေါ်မူနီတို့ပင်အစီလေးအိုနီတို့ခါလေးဖွင့်မမမိုက်ချာနီတို့ဖွင့်တဲ့ဟိနမစင်ငင်းနီတို့ဘေးစုလေဟိုရင်နမခွန်ရအရှုခဲရင်အစီမဲရှော့ချာနီတို့နာအစီနေဖွင့်တဲ့အထအလိုနီတို့တေမဲချိုးစီနမအိုအင်းနီတို့ဖွင့်တဲ့ဒီလထင်းနီတို့ရနာဗရင်အစီလေးကလေးတို့ဖာယင်းတို့တခြားတဲ့ပါခါလေးညကူတီကေပူစီနာမအိုနီဒီဘေမူပြေဗီမူကူတော့ပူဆိုပူစီဖုန်ထအစီလေးကလေးတို့ဖာယင်းတို့တခြားတဲ့ပါယင်းနာမအိုနီဒီဟောဆူနာလောဖွင့်လာတော့လေလေဝညီစင်တဆက်တဖန်ညီစီတမိုးဆိုညီစီနာမတပြတရှေအိုအဲနီတို့ဖုန်ဟိနာမဆင်ရင်နီတို့နာတယူတေကြရင်နာပဲ KNDF ဘူဟာအမတ်တအလေအိုတန်ရဲအမတ်ဆူနာတန်ရဲအမတ်ဆူရှင်နတ်တကလီဖူစီနာအစီဟီဖရဖူစီမြမြထေတညာနေသူလိုအရိကြရင်နဟိဆူထလူပဲစီပါတတကောတကယ်နီဒီကယာလီမီတစီအညတ်တ KNTF ပြူဟာမတ်တလေအိုတန်ရဲအမတ်ဆူနာတန်ရဲအမတ်ဆူရှင်နတ်တအိုကလီဖူစီနာအစီဟီဖရဖူစီလေမြထေနီဒီလိုတသရီရင်နာမဘေအေပရလေအငင်းကြီးရှင်နာညီရှင်နာဆူညီအရှုခဲရင်နအမေနီဒီဘေဖေခိုဗီမခါလီတဖူဖုန်ဟိနမစင်ငင်းနီဒီဘေတတရီကူယီနာမအဘေစနာမဘူစီအိုကလေအဒူခူစီနာရောအထယာဟိပေတာနီဒီဖုန်စီကလေဖူစီဟိဖျားကူအလေးစီစင်ငင်းနီဒီစီနရှုဒိုတညာနီဒီစီကလေဖူစီအစီစင်ငင်းနီဒီအရိကာစီနကြာချာတညာနီဒီစီနကလေအပေါမအဒူကူတဲ့စီနာရောတညာကခေဆန်းနီဒီလူစီနအမေနီကြဒီလူဖုန်ဟိနမစင်ငင်းနီဒီနာတရီတေကြရှင်လာပဲကိုညာဟိဆုထေလိုပစီရေဒီယိုအန်ယူဂျီတနွေကိုရီကြာမှာထင်းနီကြတဲ့ဘေဟော့နီတာနီဒီပွားမှုဖက်စီလို့ပြီးအမှုရာဒူရတဲ့စိန်နီလို့ဒီပွန်းနဲ့တဖဲပါနီတေဘွိတက်တရေ
ဒီနေ့ကတော့ဒီညနေပဲ Radio and Music ရဲ့အစီအစဉ်လေးကိုခေတ္တရန်လာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထေချပါလို့ရှင်။ Radio and Music ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါရှင်။ မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစိတ်နှာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရပါ